ဒီမြန်မာနိုင်ငံဘက်ကရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးလုံးတပ်ဖြတ်မှုတွေကျူးလွန်နေတယ်တပ်ဖြတ်မှုရည်ရွယ်ချက်နဲ့လှုပ်ဆောင်နေတယ်ဆိုတာခိုင်မာတဲ့အထောက်အထားတွေနဲ့ပြသနိုင်ခဲ့တဲ့အတွက်ဒီကြားဖြတ်စီမံဆောင်ရွက်ချက်တွေ ICJ နိုင်ငံကတရားရုံးကချမှတ်မယ်လို့ယုံကြည်တဲ့အကြောင်းဂမ်ဘီယာတရားရေးဝန်ကြီးအဘူဘာကာတန်ဘာဒိုကဒီနေ့ကြားနာပွဲပြီးမှပဲပြောသွားပါတယ်ဒီအကြောင်းကိုတော့ကိုသိန်းထိုင်ဦးကဆက်ပြီးတော့ပြောပြပါလိမ့်မယ်ရှင
်ဟုတ်ကဲ့ဆရာမခင်ဗျာဂမ်ဘီယာနိုင်ငံရဲ့ဒီကနေ့ ICJ နိုင်ငံကတရားရုံးချိန်ပါချက်တွေမှာအဓိကအားဖြင့်တော့ဒီခိုင်ချိန်တွေမှာဖြစ်နေတဲ့ဖြစ်ရပ်တွေဟာလူမျိုးတုံးတက်ဆက်မှုချန်ရွယ်ချက်မရှိဘူးဆိုပြီးတော့လူမျိုးတုံးတက်ဆက်မှုမရောက်တဲ့အကြောင်းမြန်မာပြည်သူတွေဖွဲ့ရဲ့တိုးကြချက်တွေကိုပြန်လည်ချိန်ပါသွားခဲ့တာပါဒုတိယတစ်ချက်ကတော့ဂမ်ဘီယာနိုင်ငံအနေနဲ့မြန်မာနိုင်ငံအရေးမှာ ICJ မှာတင်ပြနိုင်လို့မရှိဘူးဆိုပြီးတော့ဒီလိုအပ်ချက်တွေဒီဒါတွေပတ်သက်လို့မြန်မာနိုင်ငံဘက်ကတင်ပြတာကိုလည်းထပ်မံချိန်ပါသွားခဲ့ပါတယ်။နောက်ဆုံးကတော့ဂျာဂျာရေးယူလွှတ်ဆောင်ချက်တွေလိုအပ်တဲ့အကြောင်းဒီထပ်မံချိန်ပါချက်တွေပါဝင်ပါတယ်။ဂမ်ဘီယာတရားရေးဝန်ကြီးအဘူဘကာဒမ်ဘဒူကသူတို့ဘက်ကယုံကြည်မှုအပြည့်ရှိတဲ့အကြောင်းဒီကနေ့ကြားနာပွဲပြီးဇင်းတော်တွေကိုသူကအခုလိုပြောသွားခဲ့တာပါ။
Well, that's for another day. But for now, we're here to make sure that the court orders.
ဒါကတော့နောက်ထပ်တရားအတွက်ပါပဲ။ဒါပေမဲ့မြန်မာဘက်ကနေအကြမ်းဖက်မှုနဲ့လူမျိုးလုံးတပ်ဖြတ်မှုတွေရေရှည်မှာဆက်ပြီးပေါ်ပေါက်လာမဲ့လုပ်ရက်တွေရပ်ဆိုင်ဖို့နဲ့တပ်တွေအထောက်အထားတွေကိုမဖျောက်ဖျက်ဖို့တည်တောင်းအောင်တရားရုံးကအမိန့်ချမှတ်ရေးအတွက်ကျွန်တော်တို့ဒီမှာရှိနေတာပ
ါ။ပြည်သူတရားရေးဝန်ကြီးရဲ့ပြောကြားချက်တချို့ပါ။မြန်မာနိုင်ငံဘက်ကကိုယ်စားလှယ်တွေမလေးကတင်ပြသွားတဲ့အထက်မှာမြန်မာစစ်တပ်ရဲ့လက်နက်ရှင်းလင်းမှုတွေအတွင်းအကြမ်းဖက်တမနောက်ရက်သားခွဲခြားမှုရှိပဲနဲ့စစ်တပ်ဘက်ကလူကြုံရေးတပ်ဖွဲ့ဝင်တွေဘက်ကအင်အားလုံးကျုံသုံးပြီးတော့ကင်တွယ်ခဲ့တာတွေကိုမြန်မာနိုင်ငံကိုယ်တိုင်ကယတိပြတ်မြန်မာနိုင်ငံကိုယ်စားလှယ်ကိုယ်တိုင်ကယတိပြတ်ငြင်းခဲ့တာမရှိဘူးဆိုပြီးတော့ခရီးယာဘက်ကထောက်ပြပါတယ်။နောက်ကုလသမဂ္ဂအချက်အလက်ရှာဖွေရေးဖွဲ့ရဲ့အစီအခံစာမှာပေါ်ပြပါလို့လူဝင်ကြရေးပေါ်မှာခွဲခြားဆက်ဆံတာအမုန်းတရားတီထွားအောင်လုပ်ဆောင်တာနိုင်ငံဆိုင်ရာအကြမ်းဖက်တာတွေနောက်သူတို့ရဲ့ကျင်းလာတွေကိုပြီးချုပ်ပြီးတော့လူမှုနေမှုဘဝတွေကိုပြည့်စုံအောင်ကျစီရည်ဒါတွေကိုဂမ်ဘီယာဘက်ကအဓိကထောက်ပြပါတယ်မြန်မာနိုင်ငံကြားရေးဝန်ကြီးဒေါက်ဆန်းစုကြည်ပြောတာကနှစ်နိုင်ငံကြားသဘောတူညီချက်နဲ့ဒုက္ခတွေပြန်လည်လက်ခံရေးကိစ္စတွေကိုလွတ်ဆောင်နေတဲ့အချိန်မှာဘယ်လိုလုပ်ပြီးတော့လူမျိုးတုံးတက်ဖြတ်ဖို့မြန်မာနိုင်ငံဘက်ကရည်ရွယ်ချက်ရှိမလဲဆိုပြီးတော့မေးခွန်းထုတ်သွားတာပါဒါနဲ့ဂမ်ဘီယာဘက်ကတော့ဒီဒုက္ခတွေပြန်လည်လက်ခံရေးအခြေအနေကလုံးဝမအောင်မြင်မှုဆိုတာကိုအဓိကထောက်ပြသွားပါတယ်သူတို့ပြည်မြန်မာတပ်မတော်ရဲ့နေမီရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းမှာရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေလုပ်တဲ့ဒီသဘုံတွေကိုနေနေနဲ့ဆိုပြီးတော့ကလေးငယ်တွေအမျိုးသမီးတွေကိုတတ်ဖြတ်ပြီးတော့ရေထဲတစ်ချတာမျိုးရဲဆက်ဆက်အဲ့ဒါကျင်တာမျိုးတွေလောက်ခွင့်မရှိဘူးဆိုပြီးတော့လေကမ်ဘီယာတရားရေးဝန်ကြီးကပြောသွားခဲ့တာပါ။နောက်မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့နာမည်ကိုအတိအမှန်မကြည့်ပါဘူး။ဒီလိုအတိအမှန်မကြည့်တဲ့ကိစ္စကိုလည်းအဓိကလူခွင့်ချိုးဖောက်မှုတစ်ခုအဖြစ်ကမ်ဘီယာတရားရေးဝန်ကြီးကထောက်ပြပါတယ်။နောက်ပြီးတော့ဒီသွေးရိုဟင်ဂျာဒုက္ခသည်တွေအနေနဲ့မြန်မာနိုင်ငံကိုပြန်လာမယ်ဆိုလို့ရှိရင်လည်းလုံခြုံမှုရှိတယ်လို့မခံစားရတဲ့အကြောင်းနဲ့သူတို့တွေနဲ့နိုင်ငံလားဖြစ်ခွင့်မရှိတဲ့ကိစ္စတွေကိုအဓိကထောက်ပြပါတယ်။ဒီနေ့ကြားနာပွဲပြီးသတင်းတော်တွေကိုပြောတဲ့နေရာမှာတော့သူကအခုလိုထပ်ပြောပါတယ်
။ Well if we weren't confident we wouldn't have come here. We have everything.
ကျွန်တော်တို့ဘက်ကယုံကြည်မှုမရှိဘူးဆိုရင်ဒီနေရာကိုကျွန်တော်တို့မလာပါဘူး။ဒီတရားရုံးမှာအမှန်တရားအတွက်တရားမျှတမှုအတွက်အပြောင်းလဲပဲလုံနိုင်စွမ်းနေရှိတယ်ဆိုတာကိုယုံကြည်မှုအပြည့်ရှိပါတယ်။
ကမ္ဘီယာတရားရေးဝန်ကြီးကမြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်ခဲ့တဲ့ကိစ္စကိုအဓိကပြောပါတယ်။ဒီမြန်မာနိုင်ငံဘက်ကလူမျိုးတုံးတက်ဖြတ်မှုတွေကျူးလွန်ဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်တယ်လူမျိုးတုံးတက်ဖြတ်မှုတွေလုပ်နေတယ်ဆိုတဲ့ကိစ္စတွေကသူတို့တက်တက်ဆွဆွဲတာမဟုတ်ဘူးဆိုပြီးတော့လည်းအဓိကထောက်ပြသွားတာပါ။ဒီဇင်းတော်တွေကိုပြောတဲ့အခါမှာသူကအခုလိုထပ်ပြီးပြောတော့ပါသေးတယ်
။ Well we have said and we have maintained today that there was genocide.
There was genocide intent, and this is not just. မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကိုယ်တိုင်လဲဒီလိုအလားတူကောက်ချက်ချခဲ့တာပါဒီတော့ကျွန်တော်တို့ပြောနိုင်တဲ့လောက်လူမျိုးလုံးတက်ချက်မှုနဲ့တက်ချက်ဖို့ရည်ရွယ်လှုပ်ဆောင်ခဲ့တယ်ဆိုတော့ခိုင်မာတဲ့မငြင်းနိုင်တဲ့အထောက်အထားတွေတွေ့နေရပါတယ်ဆိုတာပ
ါဒါတော့ဂမ်ဘီယာတရားရေးဝန်ကြီးရဲ့ပြောကြားချက်တချို့ပါဒီ လူမျိုးတို့တပ်ဖြတ်မှုတွေအခြေအနေတွေကိုဆက်ပြီးတော့လုံဆော်စေနဲ့အခြေအနေကိုပိုဆိုးသွားစေနဲ့ဒီထောက်ကိုတားမြစ်ဖို့အတွက်ဂျာပြစီမံဆောင်ရွက်ချက်တွေ professional measures လို့ခေါ်တဲ့ဒီအစီအစဉ်လေးဒီရုံးတရားရုံးက ICJ နိုင်ငံတကာတရားရုံးကချမှတ်မယ်ဆိုပြီးတော့ဒံဗီယာကိုယ်စားလှယ်တွေကတော်တော်လေးယုံကြည်မှုရှိနေတဲ့ပုံတွေ့ရပါတယ်ဒီအစီအမံတွေကဘလောက်ထိထိရောက်မှုရှိတယ်လဲဆိုတာနဲ့ပတ်သက်လို့တော့နိုင်ငံတကာမှာအငြင်းပွားမှုတွေရှိပါတယ်ကဆိုဗိုကိစ္စမှာဆိုလို့ရှိရင်ဒီတရုတ်ကအနေနဲ့အတွင်းမှာချမှတ်ခဲ့ပြီးမြန်မာနိုင်ငံအတွင်းမှာတော့ဘယ်နှဘက်အတွင်းမှာချမှတ်ဆိုတာမတိသေးပါဘူး။ဥပမာအားဖြင့်1962ခုနှစ်ကကျွန်တော်တို့ဒီထိုင်းနဲ့ကမ္ဘောဒီးယားနည်းမျိုးအငင်းပွားတဲ့ပရဝီဟာဘုရားကျောင်းဟိန္ဒူဘုရားကျောင်းကိစ္စမှာဆိုလို့ရှိရင်ဒီ ICJ ကနေပြီးတော့ဒီလိုပဲဂျာပြစီမံချက်တွေနဲ့တားမြစ်ခဲ့ဘူးလားရှိပါလေ။ဥပမာပြီးခဲ့တဲ့နှစ်ကအမေရိကန်ပြည်ထောင်စုဒီနိုင်ငံကနျူကလ িয়ার အစီအစဉ်ကနေပြီးတော့နှုတ်ထွက်သွားတဲ့အချိန်မှာလည်းအီရန်ဘက်ကရှောင်လဲခြင်းအရာအမေရိကန်ပြည်ထောင်စုကိုအကန့်အသတ်နဲ့ယာယီဒီလိုဂျာပြအစီအစဉ်တွေဆက်မှတ်ခဲ့တာရှိပါလေ။ဒီတော့လည်းအခုမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လောက်ကြားမယ်ဆိုတာကိုလူရစိတ်ဝင်စားနေကြပါတယ်။အခုကျွန်တော်တို့အတန်လွတ်နေပြီးတော့နောက်ပိုင်းမိနစ်ပိုင်းအတွင်းမှာပဲမြန်မာနိုင်ငံဘက်ကမြန်မာနိုင်ငံကိုယ်စားလှယ်ဘက်ကခြေပါမယ်အကြောင်းအရာတွေကိုထားပြီးတော့တိုက်ရိုက်ထုတ်လွှင့်တော့မှာဖြစ်ပါတယ်။မြန်မာနိုင်ငံဘက်ကဒီလူမျိုးတုံးတပ်ဖြတ်မှုကျူးလွန်မှုယူရချက်မရှိဘူးလူမျိုးတုံးတပ်ဖြတ်မှုမလုပ်ခဲ့ဘူးဆိုတော့ခြေပါချက်တွေဘယ်လိုထပ်ပြီးတော့အထောက်အထားတွေနဲ့ခြေပြမယ်ဆိုတာကိုအားလုံးကစိတ်ဝင်စားနေကြပါတယ်။ဆက်စပ်ပါမယ်ခင်ဗျာ။